ပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုချုပ်ဆိုခဲ့တာဖြစ်ပြီးအဲ့ဒီစာချုပ်ကိုအတည်ပြုပေးဖို့နဲ့အဲ့ဒီစာချုပ်ပါအချက်တွေကိုပြည်ထောင်စုလွှတ်တော်မှဝင်ကြီးဦးအောင်မင်းကရှင်းပြခဲ့တာဖြစ်ပါတယ်။ MCA စာချုပ်ကိုအတည်ပြုနိုင်ရေးဟာစာချုပ်ပါလုပ်ငန်းတွေကိုဆက်လက်အကောင့်တွေပေါ်ဖို့နဲ့ဆက်ဆက်နေကြောင်းပြည်ထောင်စုလွှတ်တော်အနေနဲ့စာချုပ်ကိုအတည်ပြုပေးဖို့လိုတယ်လို့ဝင်ကြီးဦးအောင်မင်းကပြောခဲ့ပါတယ်
။ MCA ထဲမှာသဘောတူထားတဲ့အချက်တစ်ခုကတော့ဒီစာချုပ်ကိုလွှတ်တော်ကိုတင်သွင်းပြီးအတည်ပြုချက်ရယူရန်ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အစိုးရအနေနဲ့ဒီစာချုပ်ကိုလွှတ်တော်သို့အတည်ပြုချက်ရယူရန်တင်ပြခြင်းပဲဖြစ်ပါတယ်။ဒီစာချုပ်ကိုအတည်ပြုနိုင်ခြင်းနဲ့စာချုပ်ပါလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်မှုများဟာဆက်ဆက်သက်ဆိုင်နေတာဖြစ်တဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိထိရောက်ရောက်နဲ့ဆက်လက်အကောင့်ထဲပေါ်နိုင်ဖို့ပြည်ထောင်စုလွှတ်တော်အနေနဲ့ NCA ကိုအတည်ပြုပေးဖို့တင်ပြအပ်ပါတယ်။နောက်အစိုးရတက်လာတဲ့အခါမှာလည်း NCA ထဲမှာချမှတ်ထားတဲ့အပြစ်ခတ်ရစရေးခိုင်မာစေရေးနဲ့နိုင်ငံရေးဆွေးနွေးပွဲများကျင်းပနိုင်ရေးတို့ဆိုတာကိုအကောင့်ထဲပေါ်အားမှာပဲဖြစ်ပါတယ်
။ဒါအပြင်အစိုးရဟာ NCA စာချုပ်ကိုအပြစ်ခတ်ရစရေးခိုင်မာစေဖို့အမခန့်ချက်ရှိတဲ့နိုင်ငံရေးဆွေးနွေးပွဲတွေစတင်အကောင့်ထဲပေါ်နိုင်ဖို့နဲ့နောက်တက်လာမယ့်အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလက်ဆင့်ကမ်းတည်ဆောင်သွားနိုင်အောင်အုံမြင့်ချဖို့ဆိုတဲ့ရည်ရွယ်ချက်၃ချက်နဲ့အကောင့်ထဲပေါ်ခဲ့တာဖြစ်ကြောင်းလည်းဝန်ကြီးဦးအောင်မင်းကပြောခဲ့ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီကတင်ပြတဲ့ NCA စာချုပ်နဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးကြအောင်မှာဖြစ်ပါလေဒီစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်မှုမရှိသေးတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေကစိုးရိမ်နေကြပါလေ
သမရကပဲလားဟိုဒီတက်မတော်ကာကွယ်ရေးဥစည်းချုပ်ကပဲလားတော့မသိဘူးလားကျွန်တော်တိတ်တိတ်ရှာမသိအဲ့ဒီဥစ္စာလေးတော့အသုံးဖွဲ့လောက်ကိုလက်မခံဘူးအဲ့ဒီသုံးဖွဲ့လောက်ကြံနေတဲ့အခါကျတော့ဒီစာချုပ်ရဲ့အနေထားကျတော့သူကတနိုင်ငံလုံးအတွက်အပြစ်ခတ်ကြဆွေးရေးစာချုပ်ဆိုတော့ဒီတစ်ခါသုံးဖွဲ့လောက်ကြံနေတဲ့အနေထားမှာအားလုံးကပူးပေါင်းပါဝင်နိုင်မှုမရှိဘူးဆိုလို့ရှိရင်ကျန်တဲ့အဖွဲ့တွေကလည်းလက်မှတ်ထိုးဖို့အတွက်အဆင်သင့်မဖြစ်ဘူးဆိုတဲ့အနေအထားကိုတွေ့ရတာပေါ့မှန်မှန်ဒီစာချုပ်ကိုသူတို့လက်မှတ်မထိုးချင်တာမဟုတ်ဘူးအဲဒါတော်တော်များများအမြင်ပေါ့လေ
ရှမ်းပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်လေးကဦးဆိုင်တန့်စင်ပြောသွားတာပါမွန်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးက NCA စာချုပ်မှာပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေပါဝင်လာနိုင်ရေးအတွက်လွှတ်တော်အနေနဲ့ကျိုးပန်းတိုက်တွန်းသွားမှာဖြစ်တယ်လို့ပြောပါတယ
်အစိုးရအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ကန့်ညီအောင်လုပ်ဖို့အဲ့ဒါကိုတွားပေးဟာကျွန်တော်တို့ကတော့ဝေဖန်ဆွေးနွေးမယ်အစိုးရဒါမှအခုလောက်ထားပြီးတဲ့အပိုင်းလည်းပဲဒီတလောက်ငိမ်အပြစ်ခတ်ရစဲရေးရှစ်ဖွဲ့ပဲရရှစ်ဖွဲ့ပြီးမပြည့်နေတော့အဲ့ဒီရှစ်ဖွဲ့ကိုကျန်တဲ့ဖွဲ့နဲ့ရဒီသဘောမျိုးနဲ့ကျွန်တော်တို့ကဒီအပြစ်ခတ်ရစဲရေးမဖြစ်ဖြစ်အောင်ကျွန်တော်တို့ကတွန်းအားပေးခြင်းအ
ဲ့ဒီစာချုပ်ကိုပြည်ထောင်စုလွှတ်တော်ကချောချောမွေ့မွေ့အတည်ပြုနိုင်မယ်လို့ယုံကြည်ကြောင်းညဉ့်ညံ့ဆွေးနွေးပွဲတွေမှာပါဝင်ခဲ့တဲ့ကချင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်တကလွှတ်တော်ကိုယ်စားလှယ်ဦးခတ်ထိန်နန်းကပြောပါတယ်
ဒါကျွန်တော်တို့နိုင်ငံအတွက်ကျွန်တော်တို့ပြည်ထောင်စုအတွက်ကျွန်တော်တို့ငြိမ်းချမ်းရေးအတွက်ဒီမိုကရေစီအတွက်ဖွံ့ဖြိုးတိုးတက်ဖို့အတွက်မရှိမဖြစ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပြည်ထောင်စုလွတ်တော်ကလည်းအားလုံးတော်ကိုဝိုင်းဝန်းထောက်ခံပြီးတော့အတည်ပြုဖြစ်မယ်လို့ကျွန်တော်အနေနဲ့အဲ့လိုယုံကြည်ပါတယ်။အ
ဲ့ဒီစာချုပ်ကိုပြည်ထောင်စုလွတ်တော်မှအတည်ပြုပေးဖို့သာဖြစ်ပြီးပြင်ဆင်လို့ရမှာမဟုတ်ကြောင်းလည်းလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကကရင်အမျိုးသားအစည်းအရုံး KNU ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA ဒီမိုကရေစီအကျိုးပြုကင်းရင်တက်မတော် DKBA ချင်းမျိုးသားတက်ဦး CNF ရခိုင်ပြည်လွတ်မြောက်ရေးပါတီ AAP မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တက်ဦး ABSDF ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ PNL လို့စားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအစိုးရနဲ့အပြစ်ခတ်ရစရေးစာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီစာချုပ်နဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်တွေကလာမယ့်ဒီဇင်ဘာလ3ရက်နေ့နောက်ပိုင်းမှာဆွေးနွေးအောင်မှာဖြစ်ပါတယ်ခင်ဗျာ။